ဒီပြည်လုံးတိုင်းတာနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဆိုရင်အစိုးရတမတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားခိုင်မာတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့လိုတယ်လို့တိုင်းရင်းသားခေါင်းဆောင်တူကပြောဆိုလိုက်ပါတယ်။ဒီလိုခိုင်မာတဲ့ယုံကြည်မှုရှိမှသာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မှုရမှာဖြစ်တယ်ဆိုတာကိုအမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဘို့ဌာနမှာဒီကနေ့ကျင်းပတဲ့အလို့သဘောအစည်းအဝေးတက်ရောက်ခဲ့သူတိုင်းရင်းသားခေါင်းဆောင်ကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတုံ့သက်ဆွေးနွေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်။
ဒီကနေ့ဇူလိုင်လ29ရက်နေ့မှာအမျိုးသားပြည်လဲတင်မြတ်ရေးနှင့်ငြိမ်းချမ်းရေးဗဟိုဌာနရန်ကုန်မှာနိုင်ငံတော်အတိုင်ပင်ခံရုံးအစိုးရငြိမ်းချမ်းရေးကော်မရှင်ကတာဝန်ရှိသူတွေအပါအဝင်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူတွေ NND ရသားအစိုးရလက်ထက်ပထမဆုံးအကြိမ်တွေ့ဆုံပြီးအလွတ်သဘောဆွေးနွေးခဲ့ကြပါတယ်။ဒီအလွတ်သဘောတွေ့ဆုံပွဲမှာတော့ထူးခြားချက်အနေနဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ခေါင်းဆောင်ကြီးတွေရဲ့မိသားစုဝင်တချို့လည်းပါဝင်တက်ရောက်ဆွေးနွေးခဲ့ကြပါတယ်။အဓိကမြမငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်အောင်မြင်နိုင်ရေးအားနည်းချက်သာကြဲနောက်ဆိုင်ခေါ်မှုတွေကိုဘလို့ရင်ဆိုင်ကြော်လွှားကြမလဲဆိုတဲ့အချက်တွေကိုအမြင်ရှုထောင့်မျိုးမျိုးကဆွေးနွေးခဲ့ကြတယ်လို့တက်ရောက်သူတွေကဆိုပါတယ်အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့သူတဦးဖြစ်တဲ့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကဆွေးနွေးပွဲနဲ့ပတ်သက်လို့အခုလိုပြောပြပါတယ
်ငင်းကြရေးအောင်မြင်ဖို့အတွက်ပေါ့နော်သူ့အမြင်ကိုယ်မြင်အလုံးဝိုင်းပြီးတော့ဆွေးနွေးကြတာပေါ့ပင်လုံစာချုပ်မှာလက်မှတ်ထိုးထားတဲ့ကောင်းဆောင်ကြီးတွေရဲ့မိသားစုတွေလည်းလာတက်တယ်လေသူတို့လည်းဆွေးနွေးတယ်။အောက်ပညာရှင်တွေလည်းဆွေးနွေးတယ်။ပါတီကောင်းဆောင်တွေလည်းဆွေးနွေးတာပေါ့နော်။ဆွေးနွေးတော့အတိအကျတော့ငင်းကြရင်အောင်မြင်ဖို့အတွက်ပေါ့နော်။ငင်းကြရင်မှပါတယ်အားတာချက်ရှိတယ်ပါတယ်အားနဲ့ချက်ရှိတယ်အဲ့ဒါကိုဆွေးနွေးကြတာပဲလေ။သူ့မြင်ကိုယ်မြင်နောင်ငင်းကြရင်ဘာဖြစ်ရင်ပါတယ်လုတ်ဖို့တင်လဲအားလုံးပါဝင်ဖို့ဘယ်လိုလုပ်ရမလဲဆိုတဲ့အကြံဉာဏ်ပေးကြတာပေါ့နော်။
တရားညီလုံးတိုင်းတာနဲ့အပြည့်ခက်ရဲဆဲနိုင်မှုနောက်မြမငင်းညာရေးလုပ်ငန်းစဉ်ဒီအောင်မြင်နိုင်ဖို့ဆိုရင်တော့နိုင်ငံတော်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကြားခိုင်မာအားကောင်းတဲ့ယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်းဦးဆိုင်အိုက်ပေါင်းကထောက်ပြပါတယ
်အဓိကတော့ကျွန်တော်လည်းပြောတယ်လေယုံကြည်မှုရှိဖို့ရည်ရှိတယ်ယုံကြည်မှုရှိဖို့ဆိုတာပြည့်ဖို့ပေါ့နော်ဒီတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရနဲ့တက်မတော်နဲ့ယုံကြည်မှုရှိဖို့အဲ့ဒါအရေးကြီးဆုံးပဲနိုင်ငံတကာဒီငင်းချမ်းရေးကိစ္စလုပ်တဲ့ဟာတွေကိုကျွန်တော်လေလာကြည့်တဲ့အခါမှာအတိတ်ကယုံကြည်မှုပဲဗျ။ယုံကြည်မှုရှိရင်တော့အမြင်မှုရမှာပဲ။နော်။တဦးနဲ့တဦးယုံကြည်မှုရှိဖို့အရေးကြီးတယ်။အဲ့ဒီယုံကြည်မှုတည်ဆောက်ပြီးတော့အခက်ခဲတွေညှိနှိုင်းဖြေရှင်းဖို့တော့လိုတာပေါ့နော်။စိတ်ရှိတိခါမှာကျွန်တော်မြင်တော့ပြည်ပြည်တိခါမှာနှစ်ပတ်စလုံးကပြန်ပြီးတော့ငြိမ်းချမ်းရေးကိုလိုချင်တဲ့ဆန္ဒပြင်ပြရမှာဗျ။အဲ့ဒါလည်းအရေးကြီးတယ်ဗျ။လက်ရှိကလည်းတော့လေစီနာကောင်းတဲ့အလုပ်လုပ်နေတာပဲ။ဒါပေမဲ့ငြိမ်းချမ်းရေးကတော့အိုနှစ်ပေါင်း50ကျော်60လဲနဲ့ကြိမ်ပြစ်ပတ်ခတ်တဲ့ဖြစ်လာတော့ဒီတနေ့နေ့တော်တဲ့တော့အလင်းမြန်တော့ရနိုင်မယ်လို့တော့ကျွန်တော်တော့တိတ်ညှိုလင်းလို့မရဘူးလေခဏကျွန်တော်ပြောလို့ယုံကြည်မှုတော့အရင်တည်ဆောက်ရမယ်နားလည်မှုလည်းရှိရမယ်တိခံရမယ်ကျွန်တော်တို့ဒီဖက်ဒရယ်ပြည်ထောင်စုကိုသွားမယ်ဆိုတဲ့ဟာလည်းအားလုံးကစိတ်ကိုယ်တူနဲ့လုပ်မယ်ဆိုလို့ရှိရင်မောင်မင်းလည်းဆရာအကြောင်းတော့မရှိဘူးအတိအကျတော့အစိုးရရဲ့တပ်မတော်ရဲ့ဒီတိုင်းသားလက်နက်ကိုင်တွေရဲ့နိုင်ငံရေးပါတီကောင်းဆောင်တွေအားလုံးစိတ်တူကိုယ်တူလုပ်မယ်ဆိုရင်တော့အောင်မြင်မှာပါမောင်မင်းနဲ့ကြာအကြောင်းရှိပါဘူ
းသူ့အနေနဲ့ရှမ်းပြည်နယ်အတွင်းအပြစ်ခတ်ရဲစဲရေးကိစ္စတွေအောင်မြင်နိုင်ရေးလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့တင်ပြခဲ့တယ်လို့အခုလိုပြောပြပါတယ
်ကျွန်တော် CSU အစီအဝေးလုပ်တဲ့ကိစ္စမှာအစီအဝေးအပိတ်ခံရတယ်အမားတရားလည်းငင်းချမ်းရေးအတွက် NCA မထိုးရတဲ့အဖွဲ့တွေလည်းထိုးအောင်ကြိုးတင်းတင်းနဲ့တပေါ်ပဲဒီလာမဲ့23ရာစုပင်လုံးမှာပါတယ်ဆွေးနွေးမလဲဆိုတာကျွန်တော်တို့ကြီးဝေးဖို့ဆိုပြီးတော့လုပ်တာအဲ့ဒါကျွန်တော်တို့ကမလုပ်လိုက်ရဘူးပေါ့နော်။နောက်ဆိုလို့ရှိရင်တော့အဲ့လိုမျိုးတာရှိပိတ်ပင်မှုတွေမရှိအောင်လုပ်ပေးပါဆိုတာအဲ့ဒါကျွန်တော်အတိအကျတာပဲဆွေးနွေးတယ်လေ။တိုင်းသားတွေရောပြည်သူလူထုရောယုံကြည်မှုရှိအောင်တော့ဒီလိုသူငင်းချမ်းရေးအတွက်လုပ်တဲ့ကိစ္စတော့တာရှိပိတ်ပင်တာတော့မဖြစ်သင့်ဘူးပေါ့အဲ့ဒါလုပ်ဖို့ပြဖို့ခွင့်ပြုဖို့သင်ပါတယ်ဆိုတဲ့ပါပါ။နောက်လည်းကူညီပါဘောည
ာ။ဒီကနေ့တွေ့ဆုံတဲ့အလွတ်သဘောဆွေးနွေးပွဲမှာတော့မြမငင်းညာရေးဖြစ်စဉ်တဲ့သတင်းမီဒီယာအခန်းကဏ္ဍနောက်27ရာစုပင်လုံညီလာခံကနေရလာတဲ့သဘောတူညီချက်တွေကိုလက်တွေ့အကောင်အထည်ဖော်မှုအခြေအနေနောက်အခြေခံဥပဒေပြင်ဆင်နိုင်ရေး NCA တနိုင်ငံလုံးအတိုင်းအတာနဲ့အပြည့်ရစာချုပ်လမ်းကြောင်းကနေသွားနိုင်ရေးစသဖြင့်ဗတ်စုံတောင်းစုံကနေဆွေးနွေးနိုင်ခဲ့ကြတဲ့အတွက်ထူးခြားပြီးတော့ရလက်ကောင်းနေရနိုင်တဲ့အလွတ်သဘောဆွေးနွေးမှုအဖြစ်မြမငင်းညာရေးလုပ်ငန်းစဉ်မှာထက်ထဲဝင်ပါဝင်ခဲ့သူတူဦးဖြစ်တဲ့တက်ရောက်လာသူတူဦးကလည်းရှုမြင်ပါတယ်